ါခင်ဗျာပြီးခဲ့တဲ့ဇွန်လကဂျပန်နိုင်ငံခီးစဉ်အတွင်းမှာကုလသမဂ္ဂအတွင်းမှုချုပ်မစ္စဘန်ဂိမွန်းကမြန်မာနိုင်ငံကို2ရက်ကြာခီးသွားမယ်အကြောင်းကြေညာခဲ့ပါတယ်ဒီလိုကြေညာအပြီးဇူလိုင်လ3ရက်နဲ့4ရက်တွေမှာမြန်မာနိုင်ငံကိုရောက်ရှိလာပါတယ်နိုင်ငံပေါင်း192နိုင်ငံကိုကူစားပြုတဲ့ကမ္ဘာကုလသမဂ္ဂအဖွဲ့ကြီးကခေါင်းဆောင်ဖြစ်သူမစ္စဘန်ဂိမွန်းကိုယ်တိုင်မြန်မာနိုင်ငံကိုလာတယ်ဆိုတဲ့အချက်ကမြန်မာနိုင်ငံကနိုင်ငံရေးမပြေလည်မှုကိုဖြေရှင်းနိုင်ရေးအတွက်နိုင်ငံတကာအသိုင်းအဝိုင်းကပါဝင်ဆောင်ရွက်လာမှုရည်ချင်အမြင့်ဆုံးကိုရောက်လာတယ်ဆိုတဲ့သင်္ကေတဖြစ်ပါတယ်။မစ္စတာဘန်ဂီမွန်ကမြန်မာနိုင်ငံနဲ့ပတ်သက်လို့နိုင်ငံရေးဆိုင်ရာတောင်းဆိုချက်၃ချက်ကိုမြန်မာစစ်အစိုးရထိပ်တန်းခေါင်းဆောင်ပိုင်းကိုတိုက်ရိုက်တောင်းဆိုမယ်ကြောင်းလူသိရှင်ကြားကြေညာချက်ထုတ်ပြန်ပြောကြားပြီးမှမြန်မာနိုင်ငံကိုရောက်ရှိလာတာဖြစ်ပါတယ
်။ I'm going to argue for the release of all political prisoners including Aung San Suu Kyi.I will ask for
မြန်မာနိုင်ငံခီးစဉ်မှာအဓိကအသိပေးလိုတဲ့အချက်၃ချက်ကတော့ဒေါအောင်ဆန်းစုကြည်ပါဝင်နိုင်ငံရေးကျင်းသားအလုံးကိုပြန်လွှတ်ပေးဖို့အချိန်နဲ့ငွေလုတ်ပြီးတော့ရပ်တန့်သွားခဲ့တဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အတိုက်ခံနိုင်ငံရေးအဖွဲ့အစည်းတွေနဲ့အဓိပ္ပာယ်ရှိတဲ့တွေ့ဆုံဆွေးနွေးရေးတွေပြန်လုပ်ဖို့2010ရွေးကောက်ပွဲကိုအများလက်ခံယုံကြည်နိုင်အောင်လူတိုင်းပါဝင်ခွင့်ရနိုင်မဲ့အခြေအနေကိုထူထောင်ပေးဖို့တောင်းဆိုမှဖြစ်တဲ့အကြောင်းမစ္စတာဘန်ဂီမွန်းကမြန်မာပြည်မလာခင်သတင်းတောက်တွေကိုပြောသွားတာဖြစ်ပါတယ်မစ္စတာဘန်ဂီမွန်းဟာဇူလိုင်လ3ရက်နဲ့4ရက်နေ့တွေမှာမြန်မာနိုင်ငံကိုရောက်လာပါတယ်အများကမျှော်လင့်ထားတဲ့အတိုင်းမြမအစီအစွန်းထိတ်တန်းခေါင်းဆောင်ဖြစ်တဲ့ဗိုလ်ချုပ်မှုတန်းရှင်နဲ့တွေ့ဆုံခွင့်ရပါတယ်။အင်းစိန်ထောင်မှာတရားစွဲခံနေရပြီးအချုပ်ကျနေတဲ့ဒေါံဆန်းစုကြည်နဲ့တွေ့ဆုံခွင့်ရဖို့တောင်းပါတယ်။ဗိုလ်ချုပ်မှုတန်းရှင်ကညင်းဆိုပါတယ်။အမှုရင်ဆိုင်နေရတဲ့အချိန်ဖြစ်တဲ့အတွက်ကြောင့်မတွေ့ခွင့်မပေးနိုင်ပါဘူးလို့အကြောင်းပြခဲ့ပါတယ်။အလားတူပဲနောက်ရက်မှာထပ်ပြီးတွေ့တော့လဲဒေါံဆန်းစုကြည်နဲ့တွေ့ခွင့်ရဖို့တောင်းခဲ့ပါတယ်။ဒါပေမဲ့အဖြေကတော့အရင်ရက်အတိုင်းပဲထပ်ပြီးတော့ညင်းဆိုခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံရေးလေးလာသူတွေကတော့မြန်မာစစ်စွဲဟာအထုထုံးစံအတိုင်းနိုင်ငံတကာဖိအားကိုခေါင်းငုံလက်ခံလိုက်ရတယ်ဆိုတဲ့အခြေအနေမျိုးဘယ်တော့မှအရောက်ခံလို့မရှိဘူးဆိုတာကိုဒီခီးစဉ်ကတက်တည်ပြနေတယ်လို့ဆိုပါတယ်နိုင်ငံတကာဖိအားဆိုတာဘာကိုခေါ်ပါသလဲတကယ်တော့ဖိအားဆိုတာဥပမာပြဩဟာရတစ်ခုဖြစ်ပြီးတော့ရုပ်ပိုင်းဆိုင်ရာဖိအားပေးတာကိုဖွင့်ဆိုတဲ့အင်္ဂလိပ်ဘာသာစကားကနေတိုက်ရိုက်လာတဲ့ဩဟာရတစ်ခုဖြစ်ပါတယ်ယူပဗေဒဘာသာရပ်မှာသင်ကြားရသလိုပဲလိုချင်တဲ့ရလဒ်တစ်ခုဖြစ်လာဖို့အပေါ်ကနေပြင်းထန်တဲ့အားတစ်မျိုးနဲ့ဖိတာမျိုးကိုခေါ်တာဖြစ်ပါတယ်နိုင်ငံကဆက်ဆံရေးမှာသုံးများတဲ့နိုင်ငံရေးဖိအားဟာရေးဘူးအဖြစ်နှစ်မျိုးရှိပါတယ်။တစ်မျိုးကတန်တမန်နီးလန်းရဆက်ဆံချောင်းဖြားတဲ့အပျော်စားဖိအား soft pressure ဖြစ်ပြီးတော့နောက်တစ်မျိုးကတော့ပိတ်ဆို့အရေးယူမှုနဲ့အပြစ်ပေးအရေးယူတဲ့အကြမ်းအစားဖိအား hard pressure ဖြစ်ပါတယ်။အပျော်စားဖိအားပေးမှုမှာနိုင်ငံကောင်းဆောင်အချင်းချင်းနှစ်ကိုယ်ကြားပြောတဲ့စကားတွေကနေလူသိထင်ရှားအဆက်ရအသိခါကြအောင်ကြေညာချက်ထုတ်တောင်းဆိုတဲ့အခြေအနေတွေအထိပါဝင်ပါတယ်။အကြမ်းသားဖိအားပေးမှုမှာတော့စီးပွားရေးတန်တမန်ရေးရကန့်သက်ပိတ်ပင်တာတွေကနေစစ်ရေးရဝင်ရောက်တိုက်ခိုက်အပြစ်ပေးတာအထိပါဝင်ပါတယ်။မစ္စတာဘန်ဂီမွန်းရဲ့တောင်းဆိုချက်တွေကိုညင်းဆိုခဲ့တာနဲ့ပတ်သက်လို့နိုင်ငံတကာဖိအားကိုလက်မခံဘဲအခုလိုစစ်ဆိုးရကညင်းဆိုတာဟာနိုင်ငံရဲ့အချုပ်အခြာကိုတော့ထိပါလာနိုင်တဲ့ဆိုးကျိုးတွေဖြစ်လာနိုင်ပါတယ်လို့သုံးသပ်တာတွေရှိပါတယ်။ရန်ကုန်မြို့ကနိုင်ငံလေးလာသူဦးအောင်ကျော်စင်ကမစ္စတာဘန်ဂီမွန်းရဲ့ခီးစဉ်နဲ့နိုင်ငံတကာရဲ့တန်တမန်ရေးဖိအားကိုအခုလိုသုံးသပ်ပြပါတယ
်။ကျွန်တော်ထင်တော့ဗောဗျာဒီအခုဘန်ဂီမွန်းကိုတိုင်လာတယ်အကိုတိုင်းပဲအာဏာအရှိဆုံးဆိုတဲ့ပုဂ္ဂိုလ်တိုင်းရဲ့ပြောကြခဲ့တယ်။သူကတော့ဒီပလိုမစီနီးရငင်းငင်းသာသာပြောခဲ့တယ်ပေါ့ဗျာ။ဟိုဆိုလိုတာကပိတ်ပြီးတော့အသေးစိတ်မပြောခဲ့ဘူး။ဒါသူ့ရဲ့ဟိုမိန်ကုံးကိုလေ့လာကြည့်ရအောင်။နော်ဒါပေမဲ့လို့ဒီဟာကိုလည်းသူတို့ဟာနိုင်ငံကအဖွဲ့အစည်းနဲ့ကုလသမဂ္ဂဝင်ဖွဲ့ဝင်နိုင်ငံတွေကအနီးကစောင့်ကြည့်နေမယ်။အဲ့ဒီအကျိုးဆက်တရားဒါကျွန်တော်ထင်တယ်ဟိုဆက်ကဆက်ကလာမယ်ပေါ့ဗျာ။အခုအချိန်ကြီးကပြောရရင်ဗမာနိုင်ငံမှာဒီဝတ်ထားပြီးတော့ဘူးပေါ်လို့ပေါ်သွားတဲ့ချက်ကမြောက်ကိုရီးယားနဲ့အတော်လေးဆက်ဆံရေးကောင်းနေတယ်ဟုတ်လားအဲ့ဒါကလေဒါမြန်မာအစိုးရအတွက်လုံးဝမကောင်းတဲ့အလားလားပဲအဓိပ္ပာယ်ကတော့မြန်မာအစိုးရကအရင်လိုပေါ့ဗျာခင်လိုလုပ်လို့မရတော့ဘူးနိုင်ငံတကာကလည်းတိတ်ပြီးတော့ပြီးမခံနိုင်တော့ဘူးအဲ့ဒါဆိုရင်ပြင်းထန်တဲ့ဒါအရေးယူမှုနောက်တစ်ချက်ကဘန်ဂီမိုးထောက်ပြသွားတဲ့အချက်မှာနိုင်ငံတကာကမလေးစားရင်မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုပါအာဏာရှိနိုင်တယ်ဆိုတဲ့သဘောမျိုးဒါထောက်ပြသွားတယ်။နောက်ခုနကဒီမင်းငုံးကိုလည်းဒါအသေးစိတ်လေ့လာလိုက်ရင်နော်အဲ့ဒါတွေ့တယ်။အဲ့တော့ဒီကျွန်တော်သဘောထားပြောရင်တော့နော်ဒီ sovereignty ဆိုတဲ့မြန်မာနိုင်ငံရဲ့အချုပ်အခြာတောင်မှနော်ထိပါသွားနိုင်တဲ့အစ်စ်ပေါ့။အဲ့လိုကျွန်တော်မြင်ပါတယ
်။ဒါတော့ရန်ကုန်မြို့ကနိုင်ငံရေးလေ့လာသူဦးအောင်ကျော်စိန်သုံးသပ်သွားတာပါ။မစ္စတာဘန်ဂီမွန်းခီးစဉ်နဲ့ပတ်သက်လို့လက်ရှိဗလာလှည့်ပြန်ခဲ့ရတဲ့အရှုံးခီးစဉ်ဖြစ်နိုင်ငံတကာမီဒီယာတွေကမျိုးမျိုးဝေဖန်ကြေညာခဲ့ပါတယ်။တချို့ကလည်းမစ္စတာဘန်ဂီမွန်းရဲ့အပြစ်မဟုတ်ပဲစစ်ဆိုးရရဲ့သဘောထားတင်းမာမှုကိုနိုင်ငံတကာကအတိအလင်းဖော်ပြတဲ့ခီးစဉ်လို့ပြောကြတာလည်းရှိပါတယ်။လေ့လာသူတချို့ကလည်းမြမနိုင်ငံရေးပြဿနာကိုတန်တမန်နီးလန်းအရာဖြေရှင်းဖို့ကြိုးစားနေတဲ့နိုင်ငံတကာအသိုင်းအဝိုင်းကို เสียสุยาเย่เบกรีตยุทธกาอำมังกูขอบยาไล่ตาพิเศษด้วยตันตมันยีหลังจากว่าไก่ด้วยตาหลังสมีสุรากูเท่าเปียนในบาร์เรลุต้องตัดจานอะไรสิบาร์เรเสียสุยามีเดียร์ยารอกลุ่มธรรมะจีเกอกรุงลาลุตบอราจีจีเน่ไล่ย้อนในตรงไล่ย้อนแก่ลาลุยีตาขอบยาเกจาบาร์เรยังงูมีว่าในไงลีลาตุดูพิเศษอุโสมูการอกระบะเส้นยังตรงตันตมันพิเศษกลุ่มธรรมะด้วยมูจูเย่พยองพยานาชาตากูเนียนสุไล่ตาหาแต่ดีด้วยเจริญเสียส่งเชื่อมูจีบาร์เรต้องจับบาร์เร
ตอนนี้น้องแต่งเสื้อแล้วเช็ดตรงเจ้าก็แล้วแต่งดีด้วยเช็ดตรงเจ้าเลยนะแม่เนี่ยเช็ดแค่มันไม่ยากอย่างท้องสูงเลยสูงก็ชิ้นเยอะแล้วเลยก็จะเอาไปจำนองมาทำอะไรไปเอาตะคุ่งเงินชิ้นเยอะแล้วนะสูงแล้วมีเงินเยอะเลยก็จะเอาทากันแล้วก็ยังแต่มันเล็กมากจ้ะเราเช็ดได้ไหมเอาเช็ดในบริเวณที่ตั้งชื่อก็ข้าวมาอยู่เช็ดในมามาตอนนี้มันเช็ดทางเงินตัวเป็นเงินอะไรกันเนาะเช็ดชั้นตัวใหญ่ใช้ไปเราจะรู้ว่าตอนนี้มันโต Thank you.